င်္ဂလာပါခင်ဗျာဒီဒီမှာမမသားသားစကားများအစီအစဉ်မှာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမြမနိုင်ငံရေးလူမှုရေးနယ်ပယ်မှာပြောစမှတ်ဖြစ်သွားတဲ့လူပုဂ္ဂိုလ်တချို့ရဲ့ထူးထူးခြားခြားပြောကြားချက်တချို့ကိုမှတ်သားသတိထားမိတဲ့စကားတွေဖြစ်ကောက်နှုတ်တင်ပြလိုပါရယ်အစိုးရအနေနဲ့လျှက်စစ်မီတာကတွေနှုံတာတိုးမြင့်လိုက်တာဟာအမျက်အစွန်းရဖို့အတွက်မဟုတ်ဘူးလို့မြမစိုးရလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဒုတိယအမြေဒဏ်အတွင်းဝန်ဦးစိုးမြင့်ကပြောကြားလိုက်ပါရယ်လျှက်စစ်မီတာကတွေတိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုအတိုက်ခံနိုင်ငံရေးပါတီတွေနဲ့ဆန့်ကျင်သူတွေကဝေဖန်ကန့်ကွက်ဆန္ဒပြမှုတွေရှိရတဲ့ပတ်သက်လို့ဇူလိုင်လ4ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဦးစိုးမြင့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။တွေ့ထားပြီးတော့မူဒီပြောမှာကျွန်တော်တို့ကရလာတဲ့ခါကိုကျွန်တော်တို့မျက်ဖို့မဟုတ်ဘူး။ရှိသားပြည်သားဆက်ဆက်ပြီးလုပ်နေရတဲ့ခါကိုခုနေဖို့အတွက်ပဲကျွန်တော်တို့စီမံဆောင်ထားခြင်းဖြစ်ပါတယ်။ပြီးရလာတဲ့ခါလည်းကျွန်တော်အများဆုံးတင်ပြနေတယ်ကျွန်တော်တို့ရဲ့ဟာကနိုင်ငံတော်ဆိုးရဲမူဝါဒကတနိုင်ငံလုံးမှာရှိတဲ့ပြည်သူတွေတာဝန်ညီမဖြစ်စေဖို့ဆိုလိုတာမိမိရတယ်မိရမို့မိရဒီကားသူတွေကို reliable ဖြစ်ဖို့ဒီရွယ်ချက်နှစ်ခုနဲ့သွားတာဖြစ်ပါ
တယ်။နေပြည်တော် Western Hey မူဂျိုအကြောင်းမှာဖြစ်ပွားခဲ့တဲ့တက်ငယ်မရိမှုရဲ့တရားခံဟာအကြောင်းကြီးကြပ်ရေးမှုရဲ့ရင်မောင်းဖြစ်သူအောင်ကျော်မျိုးခေါ်အောင်ကြီးဖြစ်တယ်လို့တက္ကိနခရိုင်တရားရုံးကဒုတိယခရိုင်တရားသူကြီးဦးညိုထီးကပြောလိုက်ပါတယ်။ပြည်တွင်းသတင်းမီဒီယာတွေနဲ့လူမှုကွန်ရက်မှာအမှန်တရားပေါ်ပေါက်ရေးတောင်းဆိုမှုတွေပြင်းထန်နေချိန်မေလ30ရက်နေ့ကဖမ်းဆီးပြီးတော့အမှုမှန်ပေါ်ပေါက်မှုမရှိဘူးဆိုပြီးရဲတပ်ဖွဲ့ကပြန်လွတ်ခဲ့သူရင်မောင်းကိုတရားခံဖြစ်တရားစွဲဆိုလိုက်တာဖြစ်တဲ့အကြောင်းဒုတိယခရင်တရားသူကြီးကသတင်းမီဒီယာတွေကိုဇူလိုင်လ4ရက်နေ့ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ဆွဲပြစ်တင်တာတော့မဟုတ်ပါဘူးကျွန်တော်တို့တရားစွဲဆိုတင်ပို့တယ်လို့ပြောတာပုံမှန်ကမှလိုက်မယ်။ကျွန်တော်တို့ဒီဇဘူတီရီမြို့နယ်ဓနသီရက်ကွက်ကဒေါ်ဖြူတင်းခိုင်ကနေပြီးတော့တရားလူလုံးဆွဲထားတဲ့အမှုမှာကိုတရားခံကိုအောင်ကျော်မျိုးခေါ်ပေါ်မီကိုကျွန်တော်တို့ရာဇဝတ်တကြီးပုံမှန်386နဲ့ယနေ့ပဲတရားဆွဲဆိုတင်ပို့ခြင်းဖြစ်ပါတယ်
။တမတော်ကစက်တိုင်း၅တိုင်းမှာတစ်ဖက်သက်ပြစ်ခတ်ရက်စဲရီ2လတက်တန်းတူးချိန်မှာငင်းချမ်းရေးရအောင်လှုပ်ဆောင်ကြဖို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတိုက်တွန်းလိုက်ပါတယ်။အပြစ်ရက်တက်တန်း2လတူးချိန်ငင်းချမ်းရေးကိုတိတိယယောက်အသုံးချဖို့ကာကွယ်ရေးဦးစီးချုပ်ယုံကတိုက်တွန်းချက်ထုတ်ပြန်လာတဲ့ပတ်သက်လို့အခုလိုပြောကြားရတာဖြစ်ပါတယ်။
နလာလာကျွန်တော်တို့ပြကတကံမူရဖေးနဲ့ပတ်သက်ပြီးကျွန်တော်တို့ထုတ်ပြန်ကြေညာခဲ့တဲ့ဒါတော့သုံးမြင်ရှိပါကျွန်တော်ခဏခဏဆိုတာမြမတမိုင်းမှာတော့တစ်ခါပြစ်ခတ်ရဖေးခဲ့တာမရှိပါဘူးကျွန်တော်တို့ဟိုပထမလတွေ၄လ၂လပေါ့လေ၆လနလာထပ်တော့၈လပေါ့၄လ၂လ၆လအတွင်းမှာကျွန်တော်တို့ဒီနေ့ညိုင်းမှုတွေပြုလုပ်နိုင်ခဲ့သေးတယ်ဆိုပေမဲ့ကျွန်တော်တို့ကဟွာတွေကတော့အားလုံးကမျောလင်းနေတဲ့ရလမျိုးတော့ထွက်မလာနိုင်ဘူးကျန်တဲ့တလအတွင်းမှာကျွန်တော်တို့ဒီငင်းကြီးမှာပါဝင်နေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအားလုံးကဝိုင်းဝန်းလိုပန်းဆောင်ရွက်သွားမှာအဲကျွန်တော်တို့ပုံပြကြအကျိုးဖြစ်ထွန်းနိုင်တယ်လို့ထင်မြင်ပါတယ
်။တမရောကစစ်တိုင်း၅တိုင်းမှာအပြစ်ခတ်ရစေလှုပ်ဆောင်တာဟာရခိုင်ပြည်နယ်မှာစစ်စင်ရေးပိုတိုးလှုပ်ဆောင်နိုင်ဖို့အတွက်သာဖြစ်တယ်လို့အေးအေးရခိုင်တမရောအဖွဲ့ကပြောခွင့်ရသူခိုင်သူခါပြောကြားလိုက်ပါတယ်။တမရောရဲ့နှစ်လအပြစ်ခတ်ရစေတိုးမြင့်ချိန်မှာ NC အတွက်စူးစမ်းကြဖို့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတမရောနဲ့တိုက်ပွဲတွေဖြစ်နေတဲ့အေးအေးရခိုင်တပ်တော်ရဲ့သဘောထားကိုမေးမြန်းရမှာခိုင်ဒုခကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။စစ်တိုင်းကြီး၅ခုကိုအပြစ်ရထားပြီးတော့ဟိုကျွန်တော်တို့ဒီရခိုင်တပ်တော်တစ်ခုတည်းကိုတော့ကွက်ပြီးတော့ထိုးစစ်ဆင်နေတဲ့ဥစ္စာကတော့ဒီအကောင်လုံးပြည့်တဲ့အချိန်ပဲလွန်ခဲ့တဲ့ဒီဥစ္စာပေါ့ဒီ2018ဟိုဒီဇင်ဘာ27ရက်နေ့ကလေးကထိုးစစ်ဆင်တာအခုထိထိုးစစ်ဆင်နှုန်းပဲဆိုတော့ဟိုအခုလည်းပဲတခြားလူတွေကိုရထားပြီးတော့ကျွန်တော်တို့ရခိုင်ကျေးသားကိုနောက်ထပ်နှစ်လနေပြီးတော့သူတို့ဆက်ပြီးတော့ထိုးစစ်ဆင်နေဆိုတဲ့သဘောလို့ကျွန်တော်ကအဲ့လိုပဲနားလေ
ဖန်စီထိမ့်သိမ်းထားသူတွေကိုဘယ်သူတွေပဲဖြစ်ဖြစ်ညှဉ်းပန်းနှိပ်စက်မှုတွေမပြုတ်လို့ရဘူးဆိုတဲ့ညွန်ကြားချက်ဟာတမတော်မှာရှိပြီးဒါဟာအကုန်လုံးလိုက်နိုင်ရမယ့်စီမင်းဖြစ်တဲ့အကြောင်းဖန်စီစစ်ဆေးခဲ့ပြီးတည်ဆုံးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့နှစ်နာသူတွေဘက်ကသက်ဆိုင်ရာကိုအမှုဖွင့်တိုင်ကြားနိုင်တယ်လို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စောမင်းထွန်းကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ရွှေထွန်းဖြူကြီးရွာကအသက်28နှစ်အရွယ်ကိုစုံဝင်းလိုင်တေဆုံးခဲ့ရတဲ့ပတ်သက်လို့ဇူလိုင်လ2ရက်နေ့က RFA ကမေးမြန်းရမှာဘုံဦးချုပ်စောမင်းထွန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။အဲအဲ့ဒီတည်နေရတော့ကျွန်တော်လည်းသိရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့တောင်းတော့လည်းညှဉ်းပန်းနှိပ်စက်မှုရှိတယ်ဆိုပြီးဆွဆွဲနေရတာရှိပါတယ်။ကျွန်တော်တို့အနေနဲ့ကတော့တစ်ဖက်သက်ပြောဆိုလို့ရေမရှိပါဘူး။ကျွန်တော်တို့ဟိုနိုင်ငံသားတိုင်းမှာအခွင့်အရေးရှိပါတယ်။ဒါနဲ့ပတ်သက်လာရင်မျက်နှာတဲ့ဆိုလည်းမျက်နှာတဲ့သူအကနေနေတာကျွန်တော်တို့သက်ဆိုင်ရာကိုမျက်နှာတဲ့ကိစ္စနဲ့ပတ်သက်ကပြန်ပြလို့ရပါတယ်တရားဥပဒေတိုင်လည်းဆက်လက်ဆောင်လို့ရပါတယ်ခင်ဗ
ျအခုတော့မှတ်မှတ်သားသားစကားများအစီအစဉ်အားလောက်ပါပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ